အင်အားအလုံးရင်းနဲ့စစ်ကြောင်းဆင်းလာတဲ့စစ်ကောင်စီတပ်တွေနဲ့ KNY ပူးပေါင်းတပ်တွေကြားပြီးခဲ့တဲ့ဇူလိုင်လ20ရက်နေ့ကစလို့လွိုက်ကော်မိုးပြဲဖေခုံလမ်းမကြီးတစ်လျှောက်မှာရက်ဆက်တိုက်ပွဲပြင်းထန်ခဲ့တယ်လို့ KNY အမျိုးသားများကာကွယ်ရေးတပ် KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတဦးက VOE ကိုပြောပါတယ်ဒီတိုက်ပွဲတွေအတွင်းမှာစစ်ကောင်စီဘက်ကလေကြောင်းသုံးပြုပြီးဘုံကျဲတိုက်ခိုက်တာမျိုးမရှိပေမဲ့လက်နက်ကြီးတွေအလွန်ကျွံသုံးပြုပစ်ခတ်တာတွေရှိခဲ့တယ်လို့ပြောပါတယ်ဒီလိုပစ်ခတ်မှုတွေကြောင့်16နှစ်အရွယ်အရသားတဦးသေဆုံးပြီး6ဦးထိခိုက်ဒဏ်ရာရရှိတယ်လို့ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူကအခုလိုပြောပါတယ
်လက်နက်ကြီးတွေအများကြီးတုံးပြီးတော့တိုက်ခိုက်တယ်အထူးဖြစ်ဒီသူတွေရှိနေတဲ့ခြေရွာတွေကိုဒါလက်နက်ကြီးကျရောက်ပြီးတော့ပြည်သူတွေထိခိုက်ဒေဆုံးတာတွေရှိတယ်နစရဲ့နေ့ကနေစဖြစ်တဲ့ဒီတိုက်ပွဲတွေအတွင်းမှာပေါ့နော်အာလက်နေကြီးတိခိုက်မှုကြောင့်ပြည်သူ6ဦးထိဒဏ်ရာရပြီးတော့16နှစ်အရွယ်လူငယ်တဦးတိခိုက်တိဆုံးနေပေါ့နော
်တိခိုက်တိဆုံးမှုတွေနဲ့ပတ်သက်လို့ VOA အနေနဲ့တရားအတည်မပြုနိုင်တယ်လို့စစ်ကောင်စီဘက်ကလည်းထုတ်ပြန်ထားတာမရှိပါဘူး Lightcon မိုးပြဲဖေခုံလမ်းမကြီးတစ်လျှောက်မှာဇူလိုင်လ20ရက်နေ့ကနေ28ရက်နေ့အထိနှစ်ဖက်တိုက်ပွဲတွေပြင်းထန်ခဲ့တာပါဇူလိုင်လ24ရက်နေ့25ရက်နေ့နှစ်ရက်တာတိုက်ပွဲမှာစစ်တပ်ဘက်ကအယောက်20ထဲမနည်းတိုက်ဆုံကြောင်းနဲ့လက်နက်ခဲယမ်းပစ္စည်းတွေတင်ဆဲရမိတဲ့အကြောင်းပူးပေါင်းတပ်ဖွဲ့တွေကဓာတ်ပုံနဲ့အတူထုတ်ပြန်ထားပေမဲ့စစ်ကောင်စီဘက်ကတစုံတရာတုံ့ပြန်တာမရှိသေးပါဘူးဒီကနေ့မှာနှစ်ဖက်ထိတွေ့တိုက်ပွဲဖြစ်တာမျိုးမရှိပေမဲ့လွိုင်ကော်မိုးပြဲဖေခုံလမ်းမကြီးတစ်လျှောက်မှာစစ်ကောင်စီတပ်တွေကတပ်ဆွဲနေရာယူထားတာအချိန်မရွေးနှစ်ဖက်တိုက်ပွဲပြင်းထန်လာနိုင်တယ်လို့ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူကပြောပါတယ
်။လမ်းမကြီးတခြားပေါ့နော်။လည်းကောမိုးပြေကြားကလမ်းမကြီးတခြားမှာတော့စစ်ကောင်စီအရေးရှိရင်ဆိုတော့သူတို့စစ်စေးရေးဂိတ်ခန်းတွေမှာချထားတဲ့ဂိမ်းပုံးတွေရှိတယ်။နောက်ပြီးတော့ဒီကုန်းတာတို့ဆောင်ကန်းတို့အထူးဖြစ်ဒီရှမ်းပြည်နယ်စတဲ့ဝိုက်မှာရှိတဲ့ကြေးဝါတွေမှာတော့စစ်ကောင်စီကတော့တပ်ဆွဲထားပြီးသားဖြစ်တယ်ပေါ့နော
်။မိုးပြေမျိုးကစစ်ဆောင်တွေကိုကူညီနေသူတအုပ်ကတော့အချက်ချာကြားတဲ့ပြည်ထောင်စုလမ်းမကြီးရဲ့နေရာတော်တော်များများမှာစစ်တပ်ဘက်ကပိတ်ဆို့စစ်ဆေးတာတွေရှိနေတာမို့တွားရည်လာရေးခက်ခဲနေတယ်လို့တိုက်ခတ်မှုတွေကြောင့်နေရမပြန်နိုင်သေးတဲ့အကြောင်းပြောပါရစေ
။တွားလာရေးကတော့တိတ်အဆင်မပြေဘူးနော်။စစ်ကောင်စီကအခုလည်းမူပြင်းနေနောက်ဆက်ဆံလဲစစ်ကောင်စီတွေကမှလမ်းပိတ်ထားတာပေါ့။အဲ့ဒီတိုက်ပွဲဖြစ်နေတဲ့ဧရိယာလည်းဖြစ်တယ်နော်။ဒီလိုလမ်းလည်းပိတ်ပိတ်တာပေါ့။နောက်လမ်းမကြီးအပေါ်ပိုင်းခါကျတော့တွားလာလို့ဘယ်တော့မှမရဘူး။မနေတဲ့လူတွေများတယ်ပေါ့နော်။နေတဲ့လူလည်းဝုန်းဝီးတဲ့အိမ်မျိုးပေါ့နော်။အဲ့လိုမျိုးပဲနေတယ်နောက်ဆိုရင်တရားကြတော့မူကြဝင်လည်းနဲ့ဒီတိခတ်ခံရတာဒီလေအကျော်လာများတဲ့ဆက်ဆက်လို့မဝင်ဖြစ်ကြတော့ပါဘူ
းမိုးပြဲမျိုးမှာပြီးခဲ့တဲ့ဂျွန်လတိုက်ပွဲတွေပြင်းထန်လာခဲ့ချိန်ကစလို့မြို့ကန်အကုံနီးပါအိုးအိမ်ဆွန့်ခွာဘေးလူရာကိုတိမ်းရှောင်နေကြရပါတယ်တိုက်ခိုက်မှုတွေငြိမ်သက်သွားတဲ့အခါမျိုးမှာဒေသခံတွေမျိုးရဲပြန်ဝင်ဖို့ကြိုးစားကြပေမဲ့စစ်တပ်ကပစ်ခတ်တာတွေရှိလို့နေရမပြန်ရဲတာလို့စစ်ဆောင်တွေကိုကူညီပေးနေသူတွေကပြောပါတယ်ပြီးခဲ့တဲ့ဂျွန်လအတွင်းမိုးပြဲတိုက်ပွဲတွေမှာစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ဥတီယာမဲ့ရန်တပ်ပစ်ခတ်တာကြောင့်အရသား28ဦးထက်မနည်းသေဆုံးခဲ့တယ်လို့မြေပြင်ကယ်ဆယ်ရေးဆောင်ရွက်နေသူတွေကပြောပါတယ်။လက်ရှိအချိန်ထိရှမ်းကယားအစက်ဒေသတွေမှာနှစ်ဖက်ပစ်ခတ်တိုက်ခိုက်တံတွေကြိုကြားဆိုသလိုကြားနေရပြီးစိုးရိမ်ထိန်းလန့်နေကြရတယ်လို့ဒေသခံတွေကပြောပါတယ်ရှင်။